ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လွေပဒါကျေးရွာနယ်ရှေ့ပြည်ကျေးရွာဘက်မှာပြည်နီကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေတင်းတင်းလာနေတော့ကတနေ့ကုန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပြင်းထန်တဲ့တိုက်ပွဲတွေကြောင့်အနီးအနားမှာရှိတဲ့ရွာ900လောက်ကရွာသားတွေဟိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုံမတင်ပြပါမယ်ရှင်။
ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုံမတင်ပြပါမယ်ရှင်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုံမတင်ပြပါမယ်ရှင်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုံမတင်ပြပါမယ်ရှင်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုံမတင်ပြပါမယ်ရှင်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုံမတင်ပြပါမယ်ရှင်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုံမတင်ပြပါမယ်ရှင်။ရန်ကုန်ကပ
င်မဲ့အခြေအနေကိုစောင့်ကြည့်နေကြပါတယ်။ဘေးလွတ်ရာကိုရှောင်သိမ်းဖို့လည်းအဆင်ပြေပြင်ထားကြတယ်လို့ဆိုပါတယ်။တိုက်ပွဲတွေဖြစ်နေတဲ့လွယ်ပတာကြေးရွာကိုဆန်ကျင်နဲ့တွားရင်မိနစ်20လောက်ဝေးတဲ့ဆက်တော်ကြေးရွာကန်တူကလည်းလက်နက်ကြီးနဲ့ပြစ်ခတ်တန်းတွေစတိုက်ကြားနေရလို့သူတို့ရွာတဲ့လက်နက်ကြီးကြားရောက်မှကိုစိုးရိမ်နေကြတယ်လို့အခုလိုပြောပါတယ်။
အဲ့မှာရေးဆိုတော့လည်းလက်ကြီးတန်တော့ကြားတယ်တနေကုန်ကြားတယ်တနေကုန်ထူတော့ဖြစ်တယ်တော့စောက်ကြည့်နေတော့မှကြံတော့ပြေတော့မပြေကြတယ်ဦးမဲဆိုးဆိုးရင်ကြားတော့ပေါ့နော်လည်းလက်ကြီးကြားမလို့ဟောအရင်တော့လည်းတစ်ခါပြေရရင်ဆယ်နောက်ခုရကြရောက်ခါကျတော့ရုပ်ပြန်မြုပ်ပြန်ပြေတဲ့ခါကျတော့ဆက်ပြေတော့ဆောက်ဆက်ပြေရတယ်မျိုးပေါ့နော်
လွယ်ပတာကြွာရဲ့တောင်ကုန်းမှာတက်ဆွဲပြီးတော့နေရာယူထားတဲ့စစ်ကောင်စီတပ်စခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ပြီးတော့လက်နက်ခဲယမ်းပစ္စည်းတွေရှင်းလင်းသိမ်းဆည်းနေချိန်မှာပဲစစ်ကောင်စီဘက်ကစစ်ကူတွေရောက်လာတာပါလက်နက်ကြီးပစ်ကူတွေနဲ့တိုက်ခိုက်ခံရလို့သူတို့ပြန်ပြီးတော့ဆုတ်ခွာခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသိရပါတယ်ကရင်ပြည်မျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြောရေးဆိုခွင့်ရှိသူတို့ကတော့လွယ်ပတာကြွာနဲ့ရွှေပြည်အေးကြွာအနားစစ်ကောင်စီတပ်တွေအထိုင်ချထားတဲ့တပ်စခန်းကိုကရင်ပြည်ဒေသပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကနေတွားရောက်တိုက်ခိုက်ရမှာအပြန်အလှန်ပစ်ခတ်မှုတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောဆိုပါတယ်
။တပ်ဖွဲ့ကတော့ဒီဘောစောင့်ကြည့်ရဲ့အခန်းကိုဝင်ပိနေတဲ့ကွယ်တပ်ဖွဲ့ပေါ့။ဘာနဲ့ဆောင်းနိုင်ကြတယ်ကျွန်တော်မူနေပိုင်းဘုံတော်ပြည်တပ်ဖွဲ့ရှင်းဆိုင်ခဲ့တယ်တော့မှတ်ပါတယ်ခင်ဗျာ။ဒီလိုပုံတပ်ဖွဲ့ကတော့ဒါမရောက်တော့ကြတယ်ဒါကျွန်တော်ပြည်သူရနိုင်ရတယ်လေယောက်နဲ့၅ယောက်ကမှတော့ကျွန်တော်တို့ထိခိုက်တယ်ရရရပြည်သူရှိတယ်ပြတော့ကျွန်တော်ကအားလုံးပြည်သူရတယ
်ခွေပတာကြေးရပတ်မှာမနေ့က6နာရီကြာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်အဲ့ဒီတိုက်ပွဲအတွင်းမှာတော့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတေဆုံးမှုနဲ့ဒဏ်ရာရရှိမှုတွေရှိခဲ့ပါတယ်တိုက်ပွဲဖြစ်ခဲ့တဲ့ပတ်ဝန်းကျင်ကြေးရွာ9ရွာလောက်ကဘေးလွတ်ရာကိုရှောင်သိမ်းနေကြရပါတယ်အဲ့ဒီဒုက္ခတွေတွေကိုပြည်သူကာကွယ်ရေးတပ်တွေကအကူအညီပေးခဲ့တယ်လို့ KNDF ပြောရေးဆိုခွင့်ရှိသူကဆက်ပြောပြပါတယ
်တိုက်ပွဲရှိနေတန်းတိုင်းမှာပဲကျွန်တော်တို့ရဲကော်တွေကအဲ့ဒီအသားတွေစစ်ကြောင်းပိုင်းနဲ့အားလေစစ်ကြောင်းနဲ့ပို့ဆောင်မှုကိုဆောင်မှုလုပ်ပါတယ်အဲ့တော့အဒီကမှာပြည့်ရွာတယ်အားလုံးပြည်သူများကတော့ဖြစ်ကြံပါလို့ကျွန်တော်ပြောလိုက်ရတာပေါ့။အဲကျွန်တော်ဒီကတော့စီဒီကြီးရဲ့ဘုံဆောင်ရဲ့အဒီနောက်ပိုင်းကရွာတယ်အားလုံးလောက်တာ၄၅ရွာလောက်ကတော့ဒါဖြစ်ကြံလိုက်ရတယ်လို့ကျွန်တော်သိရတယ်ကြာ
။ပြီးခဲ့တဲ့2021ခုနှစ်အောက်တိုဘာလ26ရက်နေ့ကနှစ်ဖက်တိုက်ပွဲဖြစ်ပွားမှုမရှိခဲ့ပဲဖဲခုံမြို့အတွင်းစစ်ကောင်စီကနေလက်နက်ကြီးနဲ့ပစ်ခတ်လို့တာမန်အရပ်သားပြည်သူ၃ဦးကြီးထိမှန်ပြီးဒဏ်ရာရခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဖဲခုံမြို့နယ်ကုန်းစုံကြီးရွာအုပ်စုကတဲကြီးရွာအနီးမှာစစ်တပ်တပ်ဆွဲထားတဲ့စစ်ကောင်စီအဖွဲ့ကိုကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတွားရောက်တိုက်ခိုက်လို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ရတာကနေ2021ခုနှစ်နိုဝင်ဘာလဇန်မိုင်ကတိုက်ပွဲတွေကဇက်တိုက်ပြင်းထန်ခဲ့တာပါအဲ့ဒီလိုတိုက်ပွဲတွေပြင်းထန်ခဲ့လို့ဒေသခံပြည်သူတွေဟာလားနဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်အဲ့ဒီနောက်မှာတော့ဒေသအခြေအနေတည်ငြိမ်လို့ဒေသခံပြည်သူတွေနေရက်ကိုပြန်လာကြပြီးတော့အခုတခါတိုက်ပွဲထပ်ပြီးတော့ဖြစ်လို့ဒုတိယအကြိမ်ထပ်မံပြေးရှောင်နေရပါတယ်။ဒီစစ်ဆောင်ပြည်သူတွေအတွက်နေရာထိုင်ခင်းနဲ့စားရေးတောင်ရေးအရေးပေါ်အကူအညီတွေလိုအပ်နေကြပါတယ်ရှင်။